ဒီကနေ့ရှမ်းပြည်နယ်တဲကတီဘောမြို့နယ်မှာအမျိုးသားနှစ်ဦးနဲ့အမျိုးသမီးတစ်ဦးတနက်တန်းရာနဲ့တေဆုံနေတာကိုတွေ့ခဲ့ကြရပြီးကြောက်မဲမြို့နယ်မှာလည်းမြေမြုပ်မိုင်းပေါက်ကွဲလို့ဒီအရသားတွေထိခိုက်မှုရှိနေပါတယ်။နေမြင့်မတီမငိမ်ဖြစ်နေသေးတဲ့ရှမ်းပြည်နယ်မြောက်ပိုင်းကအခြေအနေတွေကို VOE မြန်မာပိုင်းသတင်းတောက်နိုင်ကွန်းအိမ်ကသတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့ပါ။ရှမ်းပြည်နယ်မြောက်ပိုင်းတီဘောမြို့နယ်ကုန်းမုံကျေးရွာနေတောအုပ်တွင်ဒီကနေ့မနက်မှာအမျိုးသားနှစ်ဦးနဲ့အမျိုးသမီးတဦးအပေါင်းသုံးဦးတနက်ပြစ်ခံတန်ရာနဲ့တိတ်ဆုံနေတယ်လို့ကိုယ်ဆိုင်ကူညီပေးနေတဲ့နယ်စည်းမခြားပရဟိတတီဘောတာဝန်ခံကူမျိုးကပြောပါတယ
်ကုန်းမုံမှာ3ယောက်အနက်တန်ရာနဲ့အဲကျွန်တော်တို့ကိုကြောင်းကြတာတော့၈နာရီကျော်လာပါတော့ကျွန်တော်တရားနေရောဆက်သွားတယ်ကုန်းမုံကရောက်ခံနေတဲ့ပဲပေါ့တော်တယ်ပေါ့တော်တယ်မှာ3လောက်မိန်းလေးတအုပ်အခုဒီဘောဆီဝင်ဝင်ပူလာလိုက်တယ်။သူတို့ကတော့ဒီရရွာလို့တော့မဟုတ်ဘူးလို့ပြောတော့ပြောတယ်။အခုရဲတွေရောပါတယ်လေဒီစင်းကြီ
း။ဘသူကပြစ်ခတ်တယ်ဆိုတော့မသိရသေးပါဘူး။ဒီဘောမျိုးနဲ့ကုန်းမုံကြီးရွာဟာလာရှုမျိုးနဲ့ဆက်ကြမ်းမှရှိနေပြီ။အဲ့ဒီဒေသဟာတရားဥပဒေစိုးမိုးမှုတိတ်မရှိပါဘူး။အခုလိုဖြစ်စဉ်မျိုးမကြာခဏဖြစ်ပွားနေပေမဲ့လက်သက်တရက်ခံတွေကိုဖမ်းဆီးဖော်ထုတ်နိုင်တာမရှိခဲ့ဘူးလို့ဒီဘောမျိုးနဲ့ပြည်သူ့လွှတ်တော်ကစလဲစိုင်းတန့်စင်ကပြောပါတယ်။
အဲ့ဒီမှာကနေလုံးဆုံးရေးတိတ်မရှိတာလဲပါတာပေါ့အဲ့ဒီမှာကညက်နဲ့ကင်ကအဲ့မှာတော့မရှိဘူးဗျတရားဥပဒေစိုးမိုးရေးနဲ့ပတ်သက်ပြီးတော့နည်းနည်းအဆက်အဆက်လေးလွတ်နေတာတော့ရှိတာပေါ့ဒီသာသမားတွေရဲ့ပြောဆိုမှုအရာရောတော့ဒီမြန်မာဒေသခံတွေပြောဆိုမှုအရာကအဲ့ဒီရွာဒီဘက်မှာစစ်တော်လို့ရှိရဲ့လေအဲ့လမ်းပေးမှာညညပဲဆိုရင်ဒီပုံလေးတွေပို့ပြီးတော့တရားလုံးနေနေတဲ့လူတွေတော့ရှိတယ်မွေးစေးတုံးဆွဲတဲ့ပုံစံမျိုးတွေတော့တွေ့ရတာပေါ့။ပနတ်တန်ရာနဲ့ဖြစ်တာတော့ဒါနဲ့ဆိုလို့ရှိရင်ခါတုံးဟာလို့တော့ရှိပြီ။ဘာကြောင့်တည်လဲဆိုတာတော့မသိဘူးလေ
။ဒါပြင်တရက်ပိုင်းတွင်ကြောင်မဲမျိုးနဲ့မိုင်းတင်ချေးရွာကြာချေးစည်ရသူကိုလက်နက်ကန်ဖွဲ့တစ်ခုကနေတနတ်နဲ့ပြစ်ခတ်ခဲ့လို့ထိခိုက်တန်ရာရရှိသွားခဲ့တာပါ။ဒီလိုထိခိုက်ဒေဆုံးမှုတွေပြင်မြမတမတော်နဲ့တိုင်းတားလက်နက်ကန်ဖွဲ့တွေကြားတိုက်ပွဲဖြစ်စဉ်တွင်ထောင်ထားတဲ့မြေမြုပ်မိုင်းတွေကြောင့်အရသားတွေထိခိုက်မှုတွေရှိနေတာပါ။မနေ့ကညနေပိုင်းမှာကြောင်မဲမြို့နယ်အပြောင်ကျေးရွာသား၃ဦးထင်းရှာရကနေပြန်လမ်းမှာမြေမြုပ်မိုင်းနေမိပြီးထိခိုက်တန်ရာပြင်းစွာရရှိခဲ့တယ်လို့ကြောင်မဲမြို့စီဝိဇလူမှုကူညီရေးတင်းတာဝန်ခံဦးတင်မောင်သိန်းကပြောပါတယ
်သူတို့ရွာနားနေပြောမှာငါတို့ကတော့ပုံလို့ရတဲ့နေရာပေါ့ချင်းတယ်ပြောပြီးနေတယ်မိုင်းချီပြီးတော့ဒီနေ့လေးတော့ပြင်းနေတယ်အဲ့ဒီကတယောက်ကနေ့လေးလမ်းလျှောက်နိုင်တော့နေ့ရက်ကတော့ခြေတော့ပြီးချီရတော့အဲ့နေရာလေးနေတယ်အဲ့တော့ရွာလာရဖြစ်စဉ်ရသွားတာဟိုဘရမတယောက်ကတော့အကြောင်းမရနေတော့မန္တလေးကိုပြောလိုက်ပါအဲ့ဒါဒီမှာကခွဲစိတ်ပြောင်းသွားခွင့်သွားနောက်ထပ်နေ့ရက်လည်းတွဲမှာ
စန္နဝရီလ20ရက်နေ့နဲ့23ရက်နေ့မှာလဲကြောင်မဲမြို့နယ်တော့ဆန်အုပ်စုတောင်ပုလို့ကျေးရွာသူမျိုးသမီးတို့နဲ့နန့်ဆန်မြို့နယ်တွင်းကဗန်နိုင်ကျေးရွာသားတို့မိုင်းနေမိပြီးခြေထောက်မှာတန်ရာပြင်းနေစွာရရှိခဲ့တယ်လို့လဲဥတည်မောင်သိန်းကပြောပါတယ်ဒီလိုမိုင်းပေါက်ကွဲမှုတွေရှိနေပေမဲ့ဘယ်ဖွဲ့ကထောင်ထားတဲ့မိုင်းဆိုတာတော့ဘယ်သူမှထုတ်မပြောပါဘူးရှမ်းပြည်နယ်မြောက်ပိုင်းဒေသမှာမြန်မာစုရနဲ့ NCA ပြည်ရစာချုပ်လက်မှတ်မရေးထိုးနိုင်သေးတဲ့ DNL တန်းပလောင်တပ်ဖွဲ့ KIU ကချင်လွတ်လပ်ရေးဖွဲ့ကိုကတပ်ဖွဲ့ MNDAA မြောက်ပိုင်းရှမ်းပြည်တပ်မတော် SSPP SSC နဲ့ NCA ပြည်ရတောင်ပိုင်းရှမ်းပြည်တပ်မတော် RCSS SSC ဖွဲ့တို့လှုပ်ရှားနေကြတာဖြစ်ပါတယ်။ NCA လက်မှတ်မရေးထိုးနိုင်သေးတဲ့မြောက်ပိုင်းမဟာမိတ်တွေနဲ့မြန်မာငြိမ်းချမ်းရေးကော်မရှင်တို့ကြားငြိမ်းချမ်းရေးဆွေးနွေးမှုကိုဖေဖော်ဝါရီလနဲ့နောက်ပိုင်းမှာဖြစ်နိုင်ဖို့ငြိမ်းချမ်းရေးကျိုးဆောင်တွေကခံမနေကြပေမဲ့ဒီအနယ်လေးသမ်းလောင်တပ်ဖွဲ့ကတော့ခမန်းလို့မရသေးဘူးလို့ဖွဲ့ရဲ့ပြောခွင့်ရပုံမှုတိုင်းကျော်ကပြောပါတယ
်ကျွန်တော်ကကြားမပြန်ညိမလို့လို့ပြောတယ်အန်တာမရီကူတီတပ်မှထူချမ်းမှုရှိသေးပါကျွန်တော်ကကျွန်တော်ဆွေးနွေးလာတဲ့ပါလစီကျွန်တော်မူဂျန်ကိုညိလာတဲ့ပစ္စည်းနဲ့ဒါမှဒီနောက်ဆုံးကျင်းတော့မှတွေ့တဲ့အချိန်ကတော့ဒီတပ်ပေးရောဒီလက်မခံနေတဲ့ပုံစံဖြစ်သွားကျွန်တော်ညိလာတာပြတ်သွားတဲ့ပုံစံရှိတယ်ပေါ့နော်အခုမင်းမတဲ့နောက်ဒီချိန်ပြန်တွေ့တော့ဒီသမီးပွဲမရက်တော့အောင်သမီးပွဲလမ်းကြောင်းဒီပါလစီကိုဒီလိုပုံစံနဲ့ဆက်မအဆင်ပြေကြမလဲကျွန်တော်လူတဘောတွေ့တာဖြစ်တယ်အခုဒီချိန်ပြန်တွေ့မှလည်းဒီလူတဘောပဲဖြစ်မှာလမ်းကြောင်းတစ်ခုပြန်ရှာရမလို့အနေထားတော့ရှိတယ်နော
်လက်ရှိမြန်မာနိုင်ငံကိုအလဲပါရောက်ရှိနေတဲ့တရုတ်သမ္မတရှီရှင်းပင်ပြန်သွားပြီးနောက်ဇန်နဝါရီလ2022ရက်နေ့တွင်မှာမြန်မာစစ်တပ်နဲ့ TNL တန်းပလောင်တပ်ဖွဲ့တို့ကြားတိုက်ပွဲတွေဆက်လက်ဖြစ်ပွားနေစေဖြစ်ပါတယ်ခင်ဗျာ